ဗင်နီဇွဲလားနိုင်ငံဒီမိုကရေစီတန်လဲထွန်းကားရေးအတွက်သူ့ရဲ့ခံမာတဲ့ထောက်ခံမှုကိုပြတဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဦးနေ့မှာဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွန်ဂွိုင်ဒိုနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့အင်ဂျီရောကပြောပါတယ်။ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ကယာယီသမ္မတအဖြစ်သူ့ကိုယ်သူကြေညာထားပြီးနောက်အမေရိကန်ရဲ့ထောက်ခံမှုကိုရပါမယ်နိုင်ငံကြီးတချို့ရဲ့ကန့်ကွက်မှုနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတကာကစိတ်ဝင်စားနေတဲ့ဗင်နီဇွဲလားနိုင်ငံနောက်ဆုံးအခြေအနေကိုတော်ခင်မျိုးသက်ပြောပြမှာပါ။
ဗင်နီဇွဲလားနိုင်ငံမှာယာယီသမ္မတအဖြစ်နဲ့အတိုက်ခံခေါင်းဆောင်ဟွမ်ဂွာယီဒိုကအကြေညာခဲ့တဲ့နောက်မှာအမေရိကန်သမ္မတကသူ့ကိုထောက်ခံကြောင်းပြောကြားခဲ့တာဖြစ်ပါတယ်။ဗိုလ်တဖူးနေကတော့အတိုက်ခံခေါင်းဆောင်ဂွာယီဒိုနဲ့သမ္မတထရမ့်တို့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့သမ္မတအင်ဂျီကထုတ်ပြန်ပါတယ်။သမ္မတနီကိုလတ်မာဒူရိုကဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်အတိုက်ခံဘက်ကကိုယ်စီလဲရုံနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိနေတယ်လို့ဂွာယီဒိုကိုထောက်ခံတဲ့သမ္မတထရမ့်ကတွစ်တာမှာရေးခဲ့ပြီးတဲ့နောက်မှာအခုလိုတယ်လီဖုန်းဆက်ပြောကြတယ်ဆိုတဲ့သတင်းထွက်လာတာပါ။တချိန်တည်းမှာပဲသမ္မတထရမ့်ကနောက်ထပ်တစ်စုံတရာထပ်ပြီးတော့မကြေညာမချင်းဗင်နီဇွဲလားနိုင်ငံကိုအမေရိကန်နိုင်ငံသားတွေခီးမသွားဖို့အတွက်တတိပေးထားပါတယ်။သမ္မတရဲ့နိုင်ငံတော်လုံခြုံရေးချန်ပီယံဂျွန်ဘိုတန်ကလည်းဗင်နီဇွဲလားနိုင်ငံနဲ့ရွှေရင်းနဲ့တခြားဗင်နီဇွဲလားလူသုံးကုန်ကိုဆိုင်ရာစီးပွားရေးလုပ်နေဆိုရင်ဒါရီကိုဗင်နီဇွဲလားပြည်သူတွေလက်ထက်ကနေမာဖီးယားလိုဖြစ်နေတဲ့သမ္မတမာဒူရိုကခိုးယူထားတာပဲဖြစ်တဲ့အတွက်တတိထားကြဖို့ပြောပါတယ်။သမရမာဒူရိုကတော့သမရရာဇူးကနေနှုတ်ထွက်ပေးဖို့အတွက်ခုတည်ငင်းဆုံနေပါတယ်။ဒါပေမဲ့သူဟာဗင်နီဇွဲလားနိုင်ငံကောင်းဆိုင်ရဲ့အတွက်အတိုက်ခံအင်အားစုတွေနဲ့တွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ရွေးကောက်ပွဲကိုလည်းစောစောချင်းပပေးတယ်လို့ပြောပါတယ်။ရုရှားသတင်းဌာန RIA နဲ့ဗိုလ်တခုနဲ့နေမြန်ကမ်းမှာမာဒူရိုကအခုလိုပြောခဲ့ပေမဲ့ရွေးကောက်ပွဲကိုတော့2020ကျမှချင်းပပေးမှာဖြစ်ကြောင်းပြောပါတယ်။အတိုက်ခံဘက်ကထိန်းချုပ်ထားတဲ့ဗင်နီဇွဲလားစစ်တော်ကမာဒူရိုရဲ့သမရအဖြစ်ရှိနေမှုကိုတရားမွန်ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာအတိုက်ဆိုင်ခေါင်းဆောင်ဂွာဒီယိုကပြီးခဲ့တဲ့သတင်းပတ်တွေမှာပဲသူ့ကိုယ်သူယာယီသမရအဖြစ်ကြေညာခဲ့တာပါ။အ
ေး en el caso negado de que hoy a mí me pase
algo ကျွန်တော်ဒီကနေ့ခုချီသွားမယ်ဆိုရင်ဒီလူကဘာဆက်လုပ်ရမယ်ဆိုတာကိုသိကြပါလား။လက်ချက်မှာဆန္ဒပြဖို့ရှိတယ်လို့နင်းနေမှလည်းဆန္ဒပြဖို့ရှိပါရဲ့။ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအချိန်ဥပဒေပါတာဝန်မူတရားတွေဘယ်လိုထမ်းရရမယ်ဆိုတဲ့လမ်းကြောင်းကိုစစ်တော်ကရှင်းရှင်းလင်းချပြထားပါတယ်။အဲဒါကတော့အာဏာကိုမတရားစုပိုင်ထားတာအဆုံးသတ်ဖို့အစိုးရအကူအကြောင်းလုပ်ဖို့နဲ့လွတ်လပ်တဲ့ရွေးကောက်ပွဲကိုကျင်းပဖို့ပါ။ဗင်နီဇွဲလားနိုင်ငံမှာဒီလမ်းကြောင်းကိုလုံအောင်ပြောင်းပြလို့မရဘူးဆိုတဲ့အချက်ကိုအလုံးကားပြနေပါတယ်
။အမေရိကန်အစိုးရကဗင်နီဇွဲလားအစိုးရပိုင် PDVSA ကုမ္ပဏီကိုအရေးယူတန်းခတ်ခဲ့တဲ့နောက်ပိုင်းအတိုက်ခံခေါင်းဆောင်ဂွာဒီယိုကသူ့ကိုယ်သူယာယီသမ္မတဖြစ်ကြေညာခဲ့တာပါ။ဗင်နီဇွဲလားအစိုးရရှေ့နေတဲ့ဒါရက်ဝီလျံဆက်ကမာဒူရိုရဲ့ဆိုရှယ်နဲ့အစိုးရပေါ်မှာဆန့်ကျင်တဲ့ဂွာဒီယိုရဲ့လူရက်တွေအတွက်စုံစမ်းထောက်လှမ်းမှုတွေစတင်လိုက်ပြီးတဲ့နောက်ဂွာဒီယိုငွေကြေးဆိုင်ရာအကောင့်တွေကိုထိန်းချုပ်ဖို့ပါလုပ်ခဲ့ပါတယ်။ဒါအပြင်ဂွာဒီယိုကိုနိုင်ငံတွင်းကနေထွက်ခွာခွင့်မှာပိတ်တင်ဖို့အတွက်တရားရုံးကိုချက်ထားခဲ့တာပါ။ဒီလူရက်တွေအတွက်နောက်ဆက်တွဲအကျိုးဆက်တွေရှိလာနိုင်တယ်လို့ပြောပြီးအမေရိကန်မျိုးသားလုံခြုံရေးချန်ပီယံဂျွန်ဘိုတန်ကရှေ့နေချုပ်ဆက်ကိုတတိပေးခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဂွာဒီယိုကလည်းမာဒူရိုရဲ့အုပ်ချုပ်မှုအောက်မှာအချုပ်ချင်းတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကိုလမ်းမတွေပေါ်ထွက်ဆန္ဒပြဖို့အတွက်ဆောင်းအောင်ကြတာပ
ါ Noestoy
ကျွန်တော်ကိုထောင်ချမယ်လို့ချီးကျောင်းမှုကိုကျွန်တော်ဆော့မတွေ့ထားသလိုကံမကောင်းပဲရလာတဲ့ဒီအာနာရှင်ဟာဗင်နီဇွဲလားပြည်သူတွေအတွက်ဘာမှလှုပ်ဆောင်ပေးခဲ့တာမရှိပါဘူးနှိစက်မှုတွေဖိနှိပ်မှုတွေကိုပဲလုပ်နေတာဖြစ်ပါတယ
်သမရမာဒူရိုအာနာရလာတဲ့6နှစ်တာကာလအတွင်းဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးဆိုးဝါးလာတယ်လို့ပြည်သူတုံးတန်းကြော်ရလဲဆန္ဒရိတ်ခံတဲ့အခြေခံစိဝါတွေမရှိတဲ့အတွက်နိုင်ငံကိုစန့်ခွာထွက်ပြေးခဲ့ကြတာပါ။ဒါမှမဟုတ်ဒူရိုရဲ့ဆိုရှယ်လစ်အစိုးရကိုလက်မခံဘဲပြည်သူတွေဘက်ကနေရက်တည်နေဆိုရင်လူငင်းချမ်းတော်ကပေးမှာဖြစ်ကြောင်းအတိုက်ခံခေါင်းဆောင်ဂွာဒီယိုကစစ်တပ်ကိုကမ်းလှမ်းလိုက်ပြီးဗင်နီဇွဲလားပြည်သူတွေကိုလည်းစစ်တပ်ကိုပြည်သူတွေဘက်ရက်တည်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဗိုလ်တခုနေမှာနှစ်နာရီကြာငင်းချမ်းစွာဆန္ဒပြဖို့အတွက်ပန်ကြားထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကဂွာဒီယိုကိုဗင်နီဇွဲလားနိုင်ငံရဲ့ယာယီခေါင်းဆောင်ဖြစ်တဲ့အတိအမှတ်ပြုထားပါတယ်။ဗင်နီဇွဲလားနိုင်ငံမှာနိုင်ငံချင်းချင်းတင်းမာမှုတွေရှိနေတာမို့အမေရိကန်နိုင်ငံတိုင်းဌာနကအမေရိကန်နိုင်ငံသားတွေဗင်နီဇွဲလားနိုင်ငံခီးသွားသတိပေးချက်တွေကိုအင်္ဂါနေ့မှာပဲထုတ်ပြန်ခဲ့ပါတယ်။